ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းလီရိုလမ်းမကြီးအတိုင်းတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ PDF KIA တပ်ဖွဲ့တွေကြားတောက်ကြန်နေညနေပိုင်းကတိုက်ပွဲဖြစ်ပွားခဲ့ပြီးအဲ့ဒီအနီးအနားကကျေးရွာသားတွေဘေးလွတ်ရာကိုတင်းချောင်ရပါတယ်။စကိုင်းတိုင်းဒေသကြီးကတာမြို့နယ်မှာဆိုရင်လည်းတောက်ကြန်နေကင်းပိုင်းတို့ကတိုက်ပွဲဖြစ်ပွားခဲ့တာပါ။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုဥက္ကမောင်စုံမင်းပြောပြပေးပါအောင်ဗျာ။
လီဒိုလမ်းမကြီးအတိုင်းခြေတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ KIA အကြာမနေ့ညနေပိုင်းကဖားကန့်မြို့နယ်ဝါရဇွတ်ကျေးရွာအတွင်းမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဝါရဇွတ်ကျေးရွာအနီးကဒေသခံတအူက VOA ကိုအခုလိုပြောပါတယ်
။ညနေ9:00နာရီကျော်တော့ခွင့်ရောပြီ။ဒီကတားဆိုနေမှာတော့တိုက်ပွဲဖြစ်ပေါ်လာကြတာ။ဒီကတားဆိုဒီတောင်ကောင်းနဲ့နောက်မှုကခြံမှာကြတာ။ဆယ်ဆိုတော့အုပ်စုခြံမှာကြတာလေ။လင်းနေပြီကမကြတာ။ဆူရဘောနော်ဆက်တက်ကနေတဲ့ကိုရထုံးမရှိနေတဲ့လားဆိုတော့ဆက်မဆက်ရင်ကြတဲ့နေမှာချုပ်ခုန်တိုက်တဲ့ပုံရှိကာလမပြင်းမလို့လည်းမကြည့်ဘူးဟုတ်အထူးခက်ပြီးတော့ကြောက်မှုကြီးရခုချင်း
တိုက်ပွဲဖြစ်ပွားရာအနီးဘန်ကောက်ကျေးရွာကဒေသခံတချို့ကရှတူဇွတ်ဆံပြကျေးရွာဘက်ကိုတင်းချောင်လာတာတွေရှိကြောင်းလည်းပြောပြပါတယ
်အခုကတော့ဘန်ကောက်ကတော့ဘန်ကောက်ကဆံပြကိုချောင်လာတာရှိတယ်ဒီကနေမဆုတ်ခွန်ဘူးဒီအင်ထောင်ဘူရောဟောလို့ရှိနေတယ်ဆိုတော့ဒီမှာတော့အဲ့မှာတော့အင်ဂျင်56ကျော်ရှိတယ်။အဲဒီကတက်လာတဲ့စကောင်းနေရှိပြီးရစီးကတော့ဆန်းနေရတယ်
။လီဒိုလမ်းမကြီးတစ်လျှောက်မှာလည်းတောက်ကြာနေမနေ့ပိုင်းကစတင်ပြီးစစ်ဆေးတာတွေရှိတယ်လို့လုံခြုံရေးတင်းကြပ်ထားကြောင်းဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကကချင်ပြည်နယ်တနိုင်းနဲ့ရှင်ဘိုးရံအကြားမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးနောက်မြကြီးနာမိုးကောင်းဘက်ကနေလီဒိုလမ်းမအတိုင်းစစ်ကောင်စီစစ်ကြောင်းတွေဝင်ရောက်လာခဲ့တာပါ။ဒီရပိုင်းတွေအတွင်းမှာတော့မိုးကောင်းမြို့နယ်မရန်ကထောင်ဖားကန့်မြို့နယ်လဝါတနိုင်းမြို့နယ်တိန်ကောက်ရွာတွေအနီးမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စကိုင်းတိုင်းကတာမြို့နယ်အတွင်းမှာတောက်ကြနေနေကင်း2နာရီလောက်ကစစ်ကောင်စီတပ်နဲ့ PDF KIA ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းကတာမြို့နယ်ကဒေသခံတအူးကပြောပါတယ်။
ဒီနေ့တနာယီ30မှာကတာလာမှာတိုက်ပွဲတစ်ခုဖြစ်တယ်စစ်ကောင်စီတပ်မဖို့ဖို့ရဲ့တပ်မရှိရှိရဲ့တအင်းအားတရားလောက်ပေါ့နော်ဒီကြောင့်ထိုးတဲ့အချိန်မှာဒီတပ်က PDF တင်တဲ့ဒီဖွဲ့နဲ့ပူးပေါင်းပြီးတဲ့ခေါင်းတော်လက်ကနေမှစုံခုပြီးချက်တိုက်တယ်ဒီတဲ့နေရာကကတာမျိုးရဲ့နောက်ဘက်ပြင်းမလို့လမ်းခွာကြည့်ရနည်းကတာမျိုးနဲ့ဖြစ်မှန်ခါအကွာပေါ့ဟိုစစ်ကောင်စီဘက်ကရတဲ့ဟာတွေနဲ့သူတို့ချက်ဆုံးတဲ့ဟာတွေကိုကားလေးနဲ့တိုက်ပြီးကတာမျိုးလေးကိုဝင်သွားပြီ။အဲဒီတက်ဘလောက်ပြေးသွားတယ်ဘလောက်တန်ရရတယ်ဆိုတော့အတိအကျမသိနိုင်ပါဘူးဗျ
။ PDF နဲ့ KIA ပူးပေါင်းအဖွဲ့ကထိခိုက်ဒဏ်ရာရတာမရှိကြောင်းနဲ့တိုက်ပွဲဖြစ်ပြီးနောက်ကတာမျိုးမှာလုံခြုံရေးတင်းကျပ်ခဲ့ကြောင်းလည်းပြောပါတယ်။အခြားဒေသခံတအူးကလည်းကတာမျိုးအထက်ဖက်မိုးတားမှာလည်းတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ကြောင်းပြောပေမဲ့ပြီးခြားအတည်ပြုချက်တော့မရရှိသေးပါဘူး။စကိုင်းတိုင်းကတာမြို့နယ်ကချင်ပြည်နယ်ရွှေကူမြို့အကြားအေယာဝတီမြစ်အတွင်ဆန်တက်လာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုမကြာခဏပစ်ခတ်တိုက်ခိုက်တာတွေဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကဒီဒေသအတွင်းကိုနယ်မြေရှင်းလင်းရေးလှုံ့ဆော်လာခဲ့တာလို့ဒေသခံတွေကတွက်ဆနေကြပါတယ်။မနေ့ကဖြစ်ပွားတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီး KIA ဘက်ကမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရရှိခဲ့သလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိကြောင်းပါခင်ဗျာ။